ရခိုင်ပြည်မောင်းနှုတ်မြို့နယ်အတွင်းကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတောင်နဲ့မောင်းနှုတ်မြို့ကိုထပ်မံတိတ်ဆောင်လာနေကြပါတယ်။တိတ်ဆောင်သူတွေဟာဘူးသီးတောင်မြို့ကိုအဓိကဥတီသွားရောက်နေတယ်လို့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာရောက်နိုင်သူတွေလက်ရှိတဲ့အကြောင်းသုံးသပ်ကြပါတယ်။ဘူးသီးတောင်မောင်းနှုတ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလဆက်နှစ်ရနေ့ကစတင်ပြီးမောင်းတော်ဒေတာမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြိပခတ်ဖြစ်ပွားရာဒေတာကတိုင်းရင်းသားတွေဟာဒီအပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်းတော်မြို့တွေကိုတိမ်းရှောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတိမ်းရှောင်လာသူတွေရဲ့အခြေအနေကိုကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့တရားကြောရှိတယ်ကျွန်တော်တို့ဒီမှာအရင်တစ်ခါကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရနေကလာတဲ့ဒုက္ခတွေလက်ကျလဲရှိတယ်အခုထဲပြီးတော့တို့လာတယ်အဲ့ဒါအရင်ကတော့ကျွန်တော်တို့သုံးစီကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတို့လာတယ်ဗျအဲအဒီကနှစ်ဖက်ရှိနေတဲ့စစ်ကြောက်ထွက်ပြလာရတယ်သူတို့ကအဲ့ဒီနေနေမှာတနေ့တနေ့ကအဲ့ဒါကြနေရတယ်သူတို့စားဝတ်နေရင်းကလည်းအခက်အခဲကြတယ်ဘာဖြစ်လို့ဆိုတော့တကယ်ချမှတ်တည်ပါရတဲ့သူတွေဖြစ်ဖြစ်စောင်းတွေကလည်းအခက်အခဲရှိနေလို့သူတို့ကဒီကိုကျွန်တော်တို့ခုထိခက်ခဲလာကြတာဖြစ်ပါတယ်
။ရောက်ရှိလာတဲ့တိတ်ဆောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဗုဒ္ဓတော်မြို့ကသူတမာယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်။မောင်တော်မျိုးကအချိန်တွေကိုတော့မောင်တော်မျိုးကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါတယ်။
အဲဒုက္ခတွေကဟိုတနေ့ကတော့ဘူးတဲ့ဘက်ကို80ကျော်လောက်လူတွေအဲ့တမဟိုပုံကျောင်းမှာရှိနေကြပါတယ်ကျွန်တော်မောင်တော်မှာတော့70ဦးလောက်ရှိပါတယ်မောင်တော်ကလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေပြန်ပါတယ်အဲ့ဒါကြောင့်တခါလေးဘူးတဲ့ဘက်ကိုပဲဆက်သွားကြတာများပါတယ်ကောလာလာတွေကများပဲအမျိုးမျိုးပေါ်ခဏနေရိုးရေးစကားကိုဝေတော့မလို့လို့ပင်ကလေးတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲ့လိုဘာသာဆက်မှုတွေများတဲ့အတွက်လူကဟိုအပြည့်အစုံထိတ်လက်စိုးရိမ်နေကြတာလည်းရှိတယ်တို့ရနေနေတော့အဲ့လိုစီးဆိုးနေကြတော့ရှိပါဘူး။ဟောဦးလုံးလုံးစကားတော့ကျွန်တော်ဆင်းရဲနေစစ်တော်ပြီးနောက်ပိုင်းမှာတို့ဒီကနေ့ဟိုလမ်းပတ်ဆက်တွေကပြေတော့တော့တဲ့ပုံရှိတယ်။စားတွေကတော့တော့လာမရှိသလောက်ပါပဲ။အဲ့ဒီတော့ဒီစားခံတွေကလာရှင်ပဲပဲဟိုအခက်အခဲတွေလည်းတုံ့တွင်းနေရပါတယ်
။ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေကြားတိုက်ခိုက်တာတွေပြင်းထန်လာချိန်မှာစခိုင်းပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတဲ့ဒီသတင်းနဲ့ပတ်သက်ပြီးငယ်စားတစ်ယောက်မှလုံခြုံရေးတင်းကျပ်ထားတာကြောင့်ဖြတ်တန်းဖို့ခက်ခဲမှဖြစ်ကြောင်းဦးခမောင်တန်းကသုံးသပ်ပါတဲ
့ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောက်တော်မျိုးတွေမှာပဲရှိနေကြတော့သူတို့ဟိုစစ်စဲလို့ရတဲ့ကာလမှာဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြေးမှလဲသူတို့ဆက်သားနဲ့အများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF တို့ဘာတို့အကုန်စောင့်နေကြတာပဲဟိုဆက်တဲ့အဲ့ဘက်ကိုရေးလို့ရမယ်သူတို့အဝင်ကမှာမဟုတ်ဘူးဆင်းလာတဲ့ခဏကလေ
းကြာသာပြီးနေ့ကတော့မောင်းတော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကျင်းချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ်နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိတ်ဆောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြာဆောင်တက်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်။တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ80ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆို့ထားပါတယ်။ဗုဒ္ဓတော်မောင်တော်ဒေတာအတွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးချသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီစီယာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်းတော်ဒေတာကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။